မြန်မာနိုင်ငံတွင်လိုအပ်တဲ့လူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့နိုင်ငံတကာအတိုက်အဝန်းနဲ့ဆက်ပြီးတော့လက်တွဲလှုပ်ဆောင်သွားပါလို့အမေရိကန်ပြည်ထောင်စုကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ညစီမချဆီအောင်များအဖွဲ့ MSF ရဲ့မြန်မာနိုင်ငံတွင်ကလုပ်ငန်းတွေကိုရပ်ဆိုင်းထားဖို့မြန်မာအစိုးရကညွှန်ကြားခဲ့တယ်ဆိုတဲ့အပေါ်အခုလိုတိုက်တွန်းလိုက်တာပါ။မြန်မာအစိုးရပြောခွင့်ရပုတ်ကူကတော့ MSF ရဲ့လုပ်ငန်းတွေအားလုံးကိုရပ်ဆိုင်းတာမဟုတ်ပဲရခိုင်ပြည်နယ်ဘက်မှာရပ်ဆိုင်းထားဖို့သာပြောတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်အပြည့်စုံကိုတော့ကိုကျော်ကျော်သိန်းကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
MSF ရဲ့မြန်မာနိုင်ငံတွင်းကလုပ်ငန်းတွေကိုရပ်ဆိုင်းဖို့ညွှန်ကြားခံရတယ်ဆိုတဲ့သတင်းတွေကြောင့်အထူးစိုးရိမ်မိပြီးတော့လုပ်ငန်းတွေပြန်စနိုင်ရေးမြန်မာအစိုးရနဲ့ MSF အကြားဆွေးနွေးညှိနှိုင်းနေတယ်လို့နားလည်ထားကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဂျန်ဆာကီကတောက်ကြာနေပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောခဲ့ပါတယ
် We urge the government to continue to work with the international community to provide humanitarian assistance to communities in need and to ensure unfettered access
လူအနေနဲ့သူတွေအတွက်လူလူချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ရေးနဲ့အကူအညီပေးရေးအဖွဲ့တွေအဟန့်တားမရှိဆောင်ရွက်လုပ်ကိုင်နိုင်ရေးမှာနိုင်ငံတကာအတိုင်းဝိုင်းနဲ့ဆက်ပြီးလက်တွဲလှုပ်ဆောင်သွားဖို့မြန်မာအစိုးရကိုကျွန်တော်တို့တိုက်တွန်းနေပါတယ်အဲ့လိုလုတ်ကင်ဆောင်ရွက်နိုင်ရေးဟာမြန်မာလူမှုအတွက်အကျိုးဖြစ်စေတယ်ဆိုတာကတော့ထင်ရှားပါတယ်ရှင်
။ဖေဖော်လ28ရက်နေ့စွဲနဲ့ MSF အဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာနိုင်ငံတွင်းလုပ်ငန်းအားလုံးကိုရပ်ဆိုင်းဖို့မြန်မာအစိုးရက MSF ကိုညွှန်ကြားခဲ့တယ်လို့ပြောထားပါတယ်။ဒါပေမဲ့လည်းအစိုးရပြောရေးဆိုခွင့်ရှိသူဦးရဲထွတ်ကတော့ MSF နဲ့ဂျမအေးဝန်ကြီးဌာနအကြားထိုးထားတဲ့နားလည်မှုစာချုပ်လွှာ2013နှစ်စန်းကတည်းကတက်တန်းကုန်သွားပြီးအစ်စ်လက်မှတ်ထိုးဖို့ရှိနေချိန်မှာစာချုပ်လွှာအစ်စ်ကိုလက်မှတ်မထိုးခင်အထိလုပ်ငန်းတွေကိုရပ်ဆိုင်းထားပေးဖို့ရခိုင်ပြည်နယ်အစိုးရကပြောတာဖြစ်တယ်လို့ VOA ကပြောခဲ့ပါတယ်။အခုလို့ရခိုင်ပြည်နယ်အစိုးရကပြောတယ်ဆိုတာဟာ MSF အဖွဲ့ကိုရခိုင်ပြည်နယ်ကနေထွက်ခွာသွားဖို့စစ်တွေမျိုးမှာဒေသခံတွေစံထားပြခဲ့ပြီးတရင်တပတ်နှီးပါအကြမှာထွက်လာတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံတဝန်းမြို့နယ်ပေါင်း33မြို့နယ်မှာလုပ်ငန်းဆောင်ရွက်ဖို့ကျမ်းမာရေးဝန်ကြီးဌာနနဲ့ MSF အကြားနားလည်မှုစာချုပ်လွှာလက်မှတ်ထိုးထားတာမှာကချင်ရှမ်းစတဲ့နေရာတွေကလုပ်ငန်းတွေမှာစည်းကမ်းချက်နဲ့ကန့်ညီပေမဲ့ရခိုင်ပြည်နယ်တွင်လှုပ်ဆောင်တာတွေမှာတော့စည်းကမ်းချိုးဖောက်တာတွေအလွန်များတယ်လို့ဦးရထွတ်ကပြောပါတယ်
။တက်လိုက်တယ်လို့ယူဆစရာလှုပ်ဆောင်ချက်တွေအများကြီးရှိရတဲ့ကြောင့်မလို့ဒီ MOU အတွက်ဆွေးနွေးတဲ့အခါမှာဖြစ်ပေါ်လာနိုင်တဲ့အခြေအနေအားလုံးကိုကျွန်တော်ပြန်လည်သုံးသပ်ဆွေးနွေးမှာဒီနေရာမှာကျွန်တော်က၄နဲ့ထားပြီးပြောချင်တာကကျွန်တော်တို့ဒီ MSF ကိုအဖွဲ့အစည်းတစ်ခုအနေနဲ့ကျွန်တော်စတင်နေခြင်းကန့်ကွက်နေခြင်းမဟုတ်ဘူး။ MSF ကနေပြီးတော့မှမြန်မာနိုင်ငံထဲမှာထားထားတဲ့နိုင်ငံခြားသားဝန်ထမ်းတွေအထာနေဝင်တဲ့သူရဲ့စီကံပေါက်ခဲ့မှုကြောင့်ကျွန်တော်တို့ဟလာပြန်လည်ဆွေးနွေးနေရခြင်းဖြစ်တယ်။ဒါလေးပဲကျွန်တော်တို့ဟိုအထူးကြက်ချက်ပြောချင်ပါတယ
်။မြန်မာဆွေရဘက်ကအခုလိုတစ်ဖက်သက်ဆုံးဖြတ်လိုက်တဲ့ပေါ်အထူးပဲအံ့အားသင့်မိတဲ့အကြောင်းနဲ့နိုင်ငံတော်မှာ MSF ကပြုစုကူတာပေးနေတဲ့လူနာထောင်ပေါင်းများစွာရဲ့ကံကြမ္မာအတွက်အလွန်အမင်းမဲစိုးရိမ်ပါတယ်လို့ MSF ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဒါပေမဲ့လည်းဥယျာထွတ်ကတော့ကျမ်းမာရေးဆိုင်ရာလိုအပ်ချက်တွေရှိမလာနိုင်ဘူးလို့အခိုင်အမာပြောပါတယ်။
ဒီလိုပဲကျမ်းမာရေးဝန်ကြီးဌာနကအဲ့ဒီနေရာတွေကိုဝေရောက်ပြီးတော့ဆောင်ရွက်ပေးနိုင်ဖို့နောက်တစ်ခါကျန်တဲ့ကျမ်းမာရေးဝန်ကြီးဌာနနဲ့သူ့အောက်ဆောင်တဲ့မိခွဲ့ပြုစီရဲ့လုပ်နိုင်မှုဒါကျွန်တော်တို့စီစဉ်နေပါတယ
်အသက်ကစေဘက်ဆိုင်ရာဝန်ဆောင်မှုတွေကိုပေးဖို့ MSF မှာရှိတဲ့အတွေ့အကြုံနဲ့အခြေခံအဆောက်အအုံအတိုင်းအတာပမာဏနဲ့လှုပ်ဆောင်နိုင်တဲ့စေဘက်ဆိုင်ရာအစိုးရမဟုတ်တဲ့တခြားအဖွဲ့အစည်းမျိုးမရှိဘူးလို့ MSF ရဲ့ထုတ်ပြန်ချက်ကဆိုပါတယ် MSF ရဲ့လုပ်ငန်းတွေဟာစေဘက်ဆိုင်ရာကျင့်ဝတ်သိက္ခာတွေကြားနေပြီးဘယ်ဘက်ကိုမှမလိုက်တဲ့မူဝါဒတွေနဲ့အညီလှုပ်ဆောင်တာဖြစ်တယ်လို့လဲ MSF ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ